Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။သောရရှင်များရှင်လန်းချမ်းမြေကြပါစေ။ VOA American တန်ခါနေ2018ခုနှစ်ဖေဖော်ဝါရီလ1ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါပြီ။ Line Meter 3240နဲ့48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါခင်ဗျာ။ကျွန်တော်စာမိုးရီပါခင်ဗျာ။ခုနံနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်ကတော့ကျော်စံသာပါသမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာစီမံကိန်းနဲ့ပတ်သက်ပြီးတော့သဘောထားအပြောအပြောင်းနှစ်ဖက်စလုံးကပြင်းပြင်းထန်ထန်ထူးနှက်ဝေဖန်နေကြပါတယ်မြန်မာနိုင်ငံမှာအစိုးရစီဝါကျဥပဒေနဲ့ဆွဆူခံထားရတဲ့ Writers တင်းနောက်နှစ်ယောက်ကိုဒီကနေ့ရုံးထုတ်ပြီးတော့အမကန်ပေးမပေးကြားနာမယ်လို့သိရပါတယ်အမေရိကန်နိုင်ငံရဲ့ဦးကြီး Rex Tillerson ကလက်တင်အမေရိကနိုင်ငံတွေကိုသွားပြီးတော့ Venezuela နိုင်ငံမှာဒီမိုကရေစီပေါ်ဆောင်ဖို့ဖိအားပေးကိုဆွေးနွေးသွားမယ်လို့သိရပါတယ်ဒီလိုသတင်းတွေကိုဒေါက်တာမျိုးသက်နဲ့တင်ဆက်မှာဖြစ်ပါရခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
မြန်မာနိုင်ငံကိုတရရည်ချွန်းတာတော့မရှိပါဘူး။ဒါပေမဲ့ချုပ်ငုံပြီးတော့ကဘာမှာလူထုရဲ့
ဒါကတော့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပေါ်အမေရိကန်ပြည်ထောင်စုကမြန်မာဒုက္ခသည်အရေးဆောင်ရဲ့ပေးနေသူဒေါက်တာရိုဒင်းကရဲ့သဘောထားအမြင်ဖြစ်ပါတဲ့အပြည့်စုံဝင်နောက်ပိုင်းမှာဆော့မြော်နားဆင်နိုင်ပါတယ်။အဲ့ဒါအပြင်မြန်မာပြည်သူတွေအတွက်အကျိုးဖြစ်စေမယ့်မြစ်ဆိုစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကတောင်းဆိုလိုက်တဲ့ဆိုတဲ့သတင်းလောက်ကျန်တက်ပြခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းရဲ့အလောင်းကိုရဲတပ်ဖွဲ့တွေဝင်ရောက်တွေ့ရှိပြီးကမှသူစီးလာတဲ့ကားထပ်မံပြီးတော့မိရှုဖြစ်စီးခံရတယ်ဆိုတဲ့အကြောင်းရွေးညာအရေးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံအများပြားကတုံ့ပြန်မှုပြက်ကွက်တယ်ဆိုပြီးတော့ကုလသမဂ္ဂဒုက္ခသည်ရေးအထူးကိုယ်စားလှယ်အင်ဂျလနာဂျိုလီကပြောဆိုလိုက်တယ်ဆိုတဲ့သတင်းလွှာတွေကိုကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရေတုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်တာမျိုးတက်တူကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်ဟာသဘောထားအပြော့အပြောင်းနှစ်ဖက်စလုံးကလူတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုကိုခံနေရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့လူရဲ့အများပြားကိုချီးကျူးပြောကြားခဲ့ပြီးတဲ့နောက်လူဝင်မှုကန့်သတ်တာကိုလိုလားတဲ့ Washington အခြေစိုက် CIS လို့ခေါ်တဲ့လူဝင်မှုလေ့လာရေးဌာနကဆိုရင်အထောက်အထားမရှိတဲ့လူငယ်တိတ္တသမားစစ်သန်းကိုအမေရိကန်နိုင်ငံသားပြုပေးမယ်ဆိုတဲ့ကိစ္စဟာလူငင်းချမ်းသာခွင့်ချက်ချင်းပေးလိုက်လို့ဖြစ်နေတယ်လို့ဝေဖန်ပါတယ်။အဲ့ဒီပြီးတော့တစ်ဖက်မှာတော့နိုင်ငံသားပြုခွင့်ရသူတွေရဲ့မိသားစုတွေခေါ်ယူခွင့်ကြတော့အချင်းအကြာကြီးဆွဲထားမယ်လို့လည်းဒီအဖွဲ့မူဝါဒညွှန်ကြားမှုကဝေဖန်ပါတယ်။ဒါကလို့ခေါ်တဲ့ကလေးဘဝကရောက်ရှိလာသူတွေကိုကင်းလွတ်ခွင့်ပေးတဲ့အစီအစဉ်ကဝင်ရောက်ခွင့်ရရှိသူတွေနိုင်ငံသားဖြစ်ခွင့်ဟာ၁၂က၁၂နှစ်ကြာမြင့်စေမဲ့သမ္မတထရန့်ရဲ့မူပေါင်းဟာအမေရိကန်စီးပွားရေးမှာလိုအပ်တဲ့လုပ်ငန်းကျွမ်းကျင်သူတွေကိုဦးစားပေးခေါ်ယူမှာဖြစ်ပြီးကမ္ဘာတစ်လျှောက်တန်ဆန်းမဲ့ဖောက်ပြီးဗီဇာပေးတဲ့အစီအစဉ်ကိုရဆိုင်မှာဖြစ်ပါတယ်။ဒါအပြင်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကြီးစိုက်ထူပြီးနယ်စပ်လုံခြုံရေးကိုလည်းတွန်းမြှင့်သွားမှာဖြစ်ပါတယ်။အင်္ဂါနေ့ပြည်ထောင်စုအခြေပြမင်ခွန်းမှာချက်ချင်းပြသွားတဲ့သမ္မတထရန့်ရဲ့ဒီအစီအစဉ်ကိုပြည်ဝင်ခွင့်အခွင့်အရေးလှုပ်ရှားသူတွေကအပြင်းထန်ဝေဖန်နေကြပါတယ
်။ Republican အမတ်တွေရေးသားခဲ့တဲ့ကန့်သက်အဆင့်ရှိတဲ့မှတ်တမ်းရဲ့တိကျမှုအတွက်အထူးဆိုရင်ကြောင့် FBI American ထောင်လိုင်းရဲ့အဖွဲ့ကပေါ်တိုဖူးနေမှာပြောကြားလိုက်ပါတယ်။အဲဒီမှတ်တမ်းထဲမှာသမ္မတဒေါ်နယ်ထရန့်ရဲ့တရားရေးဌာနတို့ကြားဖြစ်ပွားတဲ့ပြဿနာမှာဗက်လိုက်မှုရှိနေတယ်လို့ပြောဆိုထားချက်ကိုဆိုရင်ကြောင့်ပြောကြားထားတာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာအောက်လွတ်တော်စွန့်စမ်းရေးကော်မတီကနေမဲခွဲခဲ့တဲ့စာမျက်နှာ၄ရက်ပါကန့်သက်အဆင့်ရှိတဲ့မှတ်တမ်းနဲ့ပတ်သက်ပြီးပြန်လည်တုံ့တက်ဖို့အတွက်သူတို့မှအခွင့်အလမ်းမရှိခဲ့ဘူးလို့ FBI ကပြောပါတယ်။ဒီမှတ်တမ်းကိုသမ္မတဒေါ်နယ်ထရန့်ကြီးစုတုံ့ပြီးမှထုတ်ပြန်ပေးမှာဖြစ်ပါတယ်ဒီမှာတန်းကိုအခုတတိတော့ထုတ်ပြန်မပေးသေးပါဘူ
းစပိန်နိုင်ငံကက်တလိုနီးယန်ဒေသခွဲထွက်ရေးခေါင်းဆောင်ပြီးပမာရောက်ရှိနေကာလေပီဂျမွန်ကကက်တလိုနီးယားလွတ်လပ်ရေးတောင်းဆိုမှုဇလန်းပြီးသွားပြီလို့အလို့သဘောရေးလိုက်တာကိုလူမျိုးသံကြားကဖော်ပြလိုက်တဲ့အတွက်အတော်လေးမကြေမနက်ဖြစ်သွားပါတယ်ပီဂျမွန်ဟာဖန်ဝရန်ထုခါခံရပြီးသမ္မတတာဝန်ထမ်းဆောင်ဖို့ကိုယ်တိုင်လာရောက်မှန်ခြင်းမရှိတဲ့အတွက်ကက်တလန်ဒီကသမ္မတမဖြစ်နိုင်တော့ဘူးလို့စပိန်ဖွဲ့စည်းပုံဆိုင်ရာတရားရုံးကဆုံးဖြတ်ပြလိုက်တဲ့နောက်မစ္စတာပီဂျမွန်ကဇလန်းဆုံးသွားပြီဆိုပြီးအားအသင့်စရာဝန်ခံမှုကိုပြုလုပ်ရတဲ့သဘောဖြစ်ပါတယ်။ခွဲထွက်ရေးအမှန်အများစုအနိုင်ရထားတဲ့ကက်တလိုနီးယန်ပါလီမန်မှာသူ့ကိုကက်တလန်ဒီကသမ္မတအဖြစ်ရွေးချယ်မဲ့အစည်းအဝေးကိုအင်္ဂါနေ့တုန်းကပါလီမန်ဥက္ကဋ္ဌရော်ဂျာတူရွန်ကလုပ်သိမ်းလိုက်ပြီးတဲ့နောက်ပီဂျမွန်က လွတ်လိုက်ရေးကိစ္စတော့ပြီးသွားပြီငါလည်းစတိခံလိုက်ရပြီလို့သူ့မိတ်ဆွေတယောက်စီကို text message ပို့ခဲ့တာဖြစ်ပါတယ်ဒီ message ကို Telegram သတင်းဌာနက Brussels နိုင်ငံကိုသွားရောက်သတင်းယူရင်းနဲ့ဒါကူရရှိသွားတာဖြစ်ပါတယ်
ဝါရှင်တန်ဒီစီကနေ West Virginia ကိုအပန်းဖြေခီးထပ်ဖို့အတွက်သွားတဲ့ Republican Party ဝင်အများအပြားလိုက်ပါလာတဲ့ယထာဟာဗုဒ္ဓဖူးနေက Virginia အနောက်တောင်ပိုင်းမှာအမိုက်တန် truck ကားတစ်စီးနဲ့မတော်တဆတိုက်ညှိခဲ့တဲ့အတွက်တဦးသေဆုံးခဲ့ရပါတယ်။လွတ်တော်အမတ်တွေနဲ့သူ့ဝန်ထမ်းတွေကအပြင်းထန်ဒဏ်ရာရသူမရှိပေမဲ့မတော်တဆတိုက်မိမှုမှာတဦးသေဆုံးခဲ့တယ်လို့နောက်တဦးကအပြင်းထန်ဒဏ်ရာရခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။သေဆုံးသူဟာ truck ကားနဲ့ပါလာသူဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။သမရကိုဗဂျီးနီးယားကဖြစ်စဉ်နဲ့ပတ်သက်ပြီးအပြည့်အစုံတင်ပြထားပြီးအချိန်ထူးရင်ထူးတယ်လို့တင်ပြနေကြောင်းလဲသမရအင်ဗျူထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစိုးရအဖွဲ့တာဝန်ရှိသူတွေက Amtrak ယထာတာဝန်ရှိသူတွေဒေတာအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့မတော်တဆမှုမှာထိခိုက်ရသူဒိုင်းအတွက်ဆူတောင်းပေးနေကြောင်းလဲဖော်ပြထားပါတယ်။လိုက်ပါသွားသူတွေထဲကလွှတ်တော်အမတ် Jason Lewis ကတော့ဒေတာဆေးရုံမှာဆေးစစ်မှုခံယူနေတာဖြစ်ပြီးသူ့အတွက်မစိုးရင်ဖို့နဲ့ Trucker မောင်းသူနဲ့ဆိုင်ရင်သူကဘာမှမဖြစ်ကြောင်းပြောကြခဲ့တယ်လို့ချက်ချင်းအရေးယူကုသပေးခဲ့တဲ့ဆေးဝင်တန်းတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ခီးဤဆန်မှာအောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်လည်းလိုက်ပါသွားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ချက်သက်ပရင်းနေမှာမှဒီဖွဲ့နဲ့တွားရောက်တွေ့ဆုံဖို့စီစဉ်ထားတာပါ Republican Party အမတ်တွေဟာ West Virginia ပြည်နယ် Greenville အပန်းဖြေစခန်းကိုတွားပြီးအသက်ချမှတ်လိုက်တဲ့အခွန်အခဆိုင်ရာဥပဒေတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ပါတွေနိုင်ငံတွင်းယိုယွင်းနေတဲ့အခြေခံအဆောက်အုံကိုဘယ်လိုပြင်ဆင်မယ်ဆိုတာတွေကိုဆွေးနွေးဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။ယထာဟာ Virginia ပြည်နယ် Charlottesville မြို့ပြင် -20 လောက်အကွာမှာ truck ကားနဲ့တိုက်မိတာဖြစ်ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေပြီးတော့9နာရီအထိ5.32 kHz 9335 5.40 kHz 9683 5.48 kHz 6153နဲ့ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့5.20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။
အစည်းအဝေးမျိုးရောဗီဒီယိုရသတင်းများဆက်လက်ကြည့်ညာနေပါတယ်မြန်မာနိုင်ငံမှာအစိုးရစီဝါကျဥပဒေနဲ့ဆွဲဆိုခံထားတဲ့ Writers သတင်းတောက်နှစ်ဦးကိုတရားရုံးကအမကန်ပြေးမပြေးဒီကနေ့ကြားသတင်းတွေမှာဆုံးဖြတ်ဖို့ရှိနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေအရေးသတင်းလိုက်နေတဲ့ဝါလုံးနယ်ကျော်စုဦးတို့ဟာပြစ်မှုထင်ရှားစီရင်ခံရရင်အမြင့်ဆုံးထောင်ဒဏ်14နှစ်အထိကြားခံရဖို့ရှိနေပြီးဖမ်းဆီးခံရတာကတော့ရသက်သက်6ပတ်ကျော်ခဲ့ပြီဖြစ်ပါတယ်သူတို့နှုတ်ကအရေးတကြီးဖြစ်ဝတ်အထောက်ထားတွေကိုရဲနှူးစီကရယူခဲ့တယ်လို့ရဲဘက်ကဆွဆွဲထားပေမဲ့သူတို့ကတော့ဒါကိုငြင်းဆန်ထားပါတယ်။သူတို့ကိုဖမ်းဆီးထားခြင်းဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကန့်သတ်ချက်ချေခံရတယ်လို့နိုင်ငံတကာဝေဖန်ပြောဆိုနေခြင်းလည်းဖြစ်ပါတယ်။သူတို့ရဲ့အမကန်ရှောက်ထားမှုကိုအစောပိုင်းကတော့တရားရုံးကပယ်ချခဲ့တယ်လို့ euronews.com မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာ6ရက်ကြာလက်တင်အမေရိကခရီးကိုဒီနေ့ကြာသပတေးနေ့စတင်ပြီးပြဿနာတွေထူပြောနေတဲ့ဗင်နီဇူလာနိုင်ငံကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးဖိအားပေးဖို့အတွက်ဒေတာရင်းနိုင်ငံတွေနဲ့ဆွေးနွေးသွားမယ်လို့ယူဆပါတယ်။ဒီခရီးစဉ်မှာမက္ဆီကို၊အာဂျင်တီးနား၊ပီရူး၊ကိုလံဘီယာနဲ့နောက်ဆုံးဂျမေကာတို့ကိုသွားမှာဖြစ်ပါတယ်။ဗင်နီဇူလာအခြေအနေပြုပြင်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးသံတမန်ရေးစီးပွားရေးလက်နက်အလုံးကိုအသုံးပြုသွားမယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးသူကပြောကြလိုက်ပါတယ်ဗင်နီဇူလာနိုင်ငံမှာနိုင်ငံရေးစီးပွားရေးအခြေအနေတွေယိုယွင်းဆွေးနွေးလာတာအခုဆိုရင်9နှစ်အတွင်းကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတော့ဇန်နဝါရီလအတွင်းမှာပဲဗင်နီဇူလာစစ်ဘုတ်ချုပ်နောက်ထပ်၄ဦးကိုခြားစားပျက်စီးမှုနှိပ်ကွပ်မှုတွေအတွက်ဆိုပြီးဒဏ်ခတ်ပိတ်ဆို့မဲ့စီးရင်မှာထည့်သွင်းလိုက်ပါတယ်အလားတူသောပဲဥရောပသမ္မတကလည်းဒဏ်ခတ်ပိတ်ဆို့ထားတာဖြစ်ပါတယ်ဗင်နီဇူလာနိုင်ငံသမ္မတနီကိုလတ်မဒူရာကတော့အမေရိကန်ပြည်ထောင်စုဟာသူရဲ့ဆိုရှယ်လစ်အစိုးရကိုဖြုတ်ချပြီးဒီနေရာမှာဥဆောင်မှုကျူးပန်းနေရလို့ဆွဆွဲထားပြီးလာမဲ့ဧပြီလ30ရက်နေ့ပြည်တော်မှရွေးကောက်ပွဲကြရင်နောက်ထပ်6နှစ်သာသမ္မတဆက်တမ်းအတွက်ရွေးခံမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ
ရိန်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ရေးအတွက်အချိန်အလွန်ဆောနေသေးကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးတူးစုံစမ်းမှုမစ်ရန်ဟီလီကပြောကြားလိုက်ပါတယ်မစ်ရန်ဟီလီဟာဗ Bangladesh နဲ့ Myanmar အစုအနှစ်သဘောတူချက်ရရိုဟင်ဂျာဒုက္ခသည်တွေကိုဂျန်ဂျူရီနောက်ဆုံးသတင်းပတ်မှာစပြီးမြန်မာဘက်ခြမ်းနေရပ်ကိုပြန်ပို့ရေးမှာလုံလောက်တဲ့ပြင်ဆင်မှုတွေမတွေ့ရဘူးလို့လည်းပြောပါတယ်။ဒါအပြင်အချိန်စောနေသေးတယ်လို့လည်း Bangladesh နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းရောက်နေချိန်မှာပြောကြားခဲ့တာဖြစ်ပါတယ်။ဒါဒုက္ခသည်တွေ ကုလသမဂ္ဂဆောင်ရှားမှုအနေနဲ့မြန်မာနိုင်ငံလာရောက်ခွင့်ကိုမြန်မာအစိုးရငင်းပယ်ကြတဲ့ပတ်သက်ပြီးတော့သူကသူ့ရဲ့
ကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကြော်ဆန်တာနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာ။အမေရိကန်သမ္မတဒိုနယ်ထရမ့်အင်္ဂါနေ့ညကပထမဦးဆုံးကျင်းပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာမျှော်မှန်းချက်တွေအောင်မြင်မှုတွေချပြခဲ့ပါတယ်။သူ့ရဲ့မိန့်ခွန်း
တဘိမဲ့မြန်မာနယ်ပယ်တွေကြားမှာတော့လူဝင်မှုကြီးကြပ်ရေးအစီအစဉ်အတွက်နဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအတွက်ထိခိုက်နစ်နာစေနိုင်တယ်လို့တုံ့တက်တာရှိပါတယ်။အကြောင်းစုံကိုဒေါ်လာလတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။သမ္မတတန်တနည်းပြမှာပထမဦးဆုံးကျင်းပြောကြားတဲ့သမ္မတထရမ့်ရဲ့တနအိဂွဲနီးပါးကြာမိကုန်းမှာနိုင်ငံကြီးမျိုးဖို့စီးပွားရေးအကောင်းဖို့နဲ့လူဝင်မှုကြီးကြပ်ရေး Subari. Tapi, Nazeli Yagai Tunuga, Tamraye, Megoma, Uza Pijet Viga, Mankane, Lupita Givari. Chopsene Yagai Nunga, Tuye Policy Dwiha, Nangango Lamambo, Yossi Belu, Shumin Jone, Pija Girelu. CN Andrima, Popia Tavari. Tabi me Pijadu, Seune, Liugaro. Tamrad Unine, Tawango, Tunine, Lunaiswan, Shirelu, Muse Haja Bulu, Pija Girelu, Subari. The Matt from Piojare Migoma, Louis Mujica Yene Badelu, Democratic or Republican parties don't know Gaba, the Bodu Hinangere, Nasete Yasu, Kimi, Louis Mujica Yiku, a deep Yubibu, Taiton Gera Pipani.
In recent months, my administration has met extensively with both Democrats and Republicans to craft a bipartisan approach to immigration reform. Based on these discussions,
we presented Congress Republican Party
အဲ့ဒီအစီအစဉ်မှာမန္တန်ကြီးလေးရက်ရှိပါတယ်။သမ္မတချပြခဲ့တဲ့မန္တန်ကြီးလေးရက်နဲ့ပတ်သက်လို့အိန္ဒိယနာပိုလစ်အခြေစိုက် ဒီလွတ်တော်ကိုတင်ပြဖို့ရှိတယ်ဒီဥပဒေပြုဖို့အဲ့ဒီဥပဒေပြုဖို့မှာဒီအမေရိကန်ပြည်ထောင်စုဝင်လာတဲ့ဒီအီမီဂရန့်တွေအကိစ္စကိုသူတင်တာရှိတယ်အဲ့ဒီမှာသူကတော့မိကွန်းထဲမှာပီလာ၄ခုပေါ့နော်တိုင်ကြီး၄ခုအစိုးပြုချက်၄ခုပေါ့နော်သူအစိုးပြုမယ်လို့ပြောပါတယ်နံပါတ်၁ကတော့ဒီနံပါတ်၁နဲ့နံပါတ်၂ကတော့ကျွန်တော်တို့နဲ့ ဒီမြန်မာနိုင်ငံသားတွေနဲ့တော့တိတ်တော့မပတ်သက်ဘူးနံပါတ်၁ကတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မက္ဆီကိုကနေလာတဲ့ကလေးဘဝနေဝင်လာတဲ့လူတွေတိတ္တသမ၈တန်းလောက်ကိုစီတီဇန်ကြနိုင်ဖို့သူပေးမယ်ဆိုတဲ့ဟာနံပါတ်၂ကတော့ဒီနေဆက်ချန်စီယူကာဖို့ဒါလုံလုံချုံလုပ်ဖို့ပြောပါတယ်နံပါတ်
ပေးဆိုင်ပါတယ်နံပါတ် 3
လူ9000လောက် DB နဲ့ဝင်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအဲ့ဒါမြန်မာနိုင်ငံသားတွေလည်းအများကြီးဝင်ရောက်တာရှိခဲ့ပါတယ်ရှိနေသေးပေါ့အဲ့ဒီဟာတွေအခွင့်အရေးပိတ်သွားမှာဖြစ်တယ်နံပါတ်4အချက်ကတော့အင်မတန်အရေးကြီးပါလေအဲ့ဒါတော့ chain migration လို့ခေါ်တဲ့ဟာသူပိတ်ချင်မယ်လို့ပြောတယ် chain migration ဆိုတာကအမေရိကန်ပြည်ထောင်စုကိုတနည်းနည်းနဲ့ refugee ဖြစ်ဖြစ် DV ပေါက်လို့ဖြစ်ဖြစ်မြန်မာနိုင်ငံသားတွေရောက်လာမယ်အဲ့ဒါရောက်ပြီးလို့ green card citizen ရလို့ရှိရင်သူ့ရဲ့ဆွေမျိုးသားချင်းတွေကိုပြန်ခေါ်လို့ရတယ်အဲ့ဒီဟာကိုသူပိတ်ချင်မယ်လို့ပြောပါတယ်ဘာဖြစ်လို့ဆိုတော့ merit based ပဲသူချိမယ်လို့ပြောတယ်ဒီ DV အလဲပေါ့နော် merit based ဆိုတာအင်္ဂလိပ်စကားတက်ရမယ်အလုပ်ကစင်တင်လုပ်နိုင်တဲ့လူဖြစ်ရမယ်အဲ့လိုပြောပါတယ်ဆိုတော့ကျွန်တော်တို့အခုလက်ရှိမှာကိုယ့်ရဲ့ဆွေမျိုးတွေအဖေအမေတွေအညီကိုမောင်နှမတွေအတော်တွေအဲ့ဒါကိုခေါ်လို့ရတော့မှာမဟုတ်ပါဘူးသူ့ရဲ့ proposal ကအထမြောက်မယ်ဆိုလို့ရှိရင်သူပြောတာကတော့ခင်ပွန်းဒါမှမဟုတ်မိန်းမနဲ့27နှစ်အောက်ကလေးတွေအဲ့ဒါကိုပဲခေါ်ခွင့်ပြုမယ်ဆိုပြီးတော့ဒါ propose လုပ်ဖို့သူပြောပါတယ်အဲ့ဒါတော့အင်မတန်အရေးကြီးပြီးတော့မြန်မာနိုင်ငံသားတွေအတွက်တရိုက်ထိခိုက်မဲ့ဟာဖြစ်ပါတယ
်နေပေါင်း30အထိအမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးပြဿနာကြီးကိုလက်လျူရှုခဲ့ရာကဒီချိန်ဆွတ်တော်အနေနဲ့အောင်မြင်စွာပြုပြင်နိုင်စွမ်းရှိပြီးအမေရိကန်နိုင်ငံသားတွေကိုဦးစားပေးတဲ့ဥပဒေကြမ်းဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးခံယူချက်တွေဖိဖဲထားကဒီမန္တန်ကြီးလေးရဲ့ပါဝင်တဲ့လူဝင်မှုချစ်ချရေးဥပဒေချမ်းကိုအတီးပြုတ်ဖို့လေသမရကသူ့မိကုံးမှလွှတ်တော်ကိုတိုက်တွန်းခဲ့ပါလေရှင
်ဒေါ်လာလာတမခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတင်ဆက်ပြပါမယ်မြစ်ဆုံစီမံကိန်းဟာမြန်မာပြည်သူတွေအတွက်အကျိုးရှိစေမှာဖြစ်တဲ့အတွက်ပြန်လည်စတင်ဖို့အတွက်တရုတ်နိုင်ငံဘက်ကနေတောင်းဆိုလိုက်ပါတယ်လက်ရှိမြန်မာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ကာလမှာတရုတ်အစိုးရအနေနဲ့အခုလိုတောင်းဆိုမှုမျိုးဟာမသင့်လျော်ဘူးလို့မြန်မာရေးလေလာသူတွေကဝေဖန်တာတွေရှိပါတယ်လီလာစီစီကော်မရှင်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့လီလာတင်ပြထားပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့လည်းဆိုပါတယ်သတင်းအပြည့်စုံကို VOE မြန်မာပိုင်းရဲ့သတင်းတောက်မမြင့်မြင့်ခိုင်ရတင်ပြထားတာကိုနားဆင်ပါခင်ဗျာ
ကာလကြာရှည်ရက်ဆိုင်ထားတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုပြည်သူလူထုလက်ခံနိုင်မဲ့စီမံကိန်းတစ်ခုအနေနဲ့ပြန်လည်စတင်လုပ်တယ်လို့တရုတ်နိုင်ငံဘက်ကဇန်နဝါရီ30ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာပါကချင်ပြည်နယ်အပါအဝင်လက်ရှိမြန်မာနိုင်ငံရေးအခြေအနေမတည်မငြိမ်ဖြစ်နေတဲ့ကာလမှာမြစ်ဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကပြောရဟာလုံးဝမသင့်လျော်ဘူးလို့နိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကပြောပါရယ
်။အဲဒီကိစ္စကတော့ဘူးလေးအောင်ဂျုံစစ်နဲ့တော့လို့ကျွန်တော်ယူဆပါရယ်။ကျွန်တော်တိုင်းပြည်မှာတော့သိတဲ့အတိုင်းပဲလေ။နိုင်ငံရေးမတည်ငြိမ်မှုတွေတော့နိုင်ငံရေးလုံးဝတင်ရှိမသွားနိုင်တာတွေစီးပွားရေးရာကြောင်းကြနေရတဲ့ကိစ္စတွေအနေအထားတွေမျိုးမျိုးအောက်မှာတော့ဒီလိုကျုပ်ပြာအဲ့လိုလာတာအာညောဆက်နာတခုတင်ပြလာတဲ့ခါကျတော့ဒါကတော့နော်မွေပူရာကိမောက်ဆိုတဲ့အိဆာမျိုးလို့ကျွန်တော်တို့ကတော့ခံစားရ
တယ်ဒါပေမဲ့တစ်ဖက်မှာလည်းမြမအစိုးရအနေနဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရကိုပြတ်သားတဲ့အဖြစ်တစ်ခုပေးတင်ပြီလို့ဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်အခုလိုပြန်မသားဖြစ်နေတဲ့အတွက်အခုတရားဥတော်ရွေးတဲ့ကျုပ်ကုံကြီးကျုပ်ဒီအနေနဲ့နိမ့်နာမှုရှိတာပေါ့အဲတော့ကျွန်တော်တို့ယောနယ်ယောနယ်ယောမယ်နော်အာမယောနယ်လို့ရှင်ဘယ်လိုဖြည့်ရှင်းမယ်ဆိုတာကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ကဆိုရင်တော့ပြောတဲ့မျိုးဖြစ်ပါတယ
်မြစ်ဆုံစီမံကိန်းပြန်လည်စတင်လို့ကြောင်းတရုတ်ဆက်ကပြောရဟာပထမဆုံးအကြိမ်မဟုတ်ပဲမြန်မာအစိုးရကိုမြစ်ဆုံစီမံကိန်းကိစ္စဆက်လက်ဆွေးနွေးဖို့ပုံမှန်သတိပေးနေကြလဲဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတိတ်မကြခင်မှာမြစ်ဆုံမြညာမြစ်ဝမ်းရေအားလျှပ်စစ်စီမံကိန်းလေလာစီစစ်သုံးသက်ရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပြီးကော်မရှင်ရဲ့ပထမဆုံးအစီရင်ခံစာကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်။ကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပါဘူး။မြစ်ဆုံစီမံကိန်းလေလာစီစစ်ရေးကော်မရှင်မှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေလာစီစစ်မှုအပိုင်းအားလုံးပြည်လို့အစိုးရထံတင်ပြပြီးဖြစ်ပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့မြစ်ဆုံစီမံကိန်းလေလာစီစစ်သုံးသက်ရေးကော်မရှင်အဖွဲ့ဝင်ဦးမောင်မောင်အေးကအခုလိုပြောပါတယ်
။ကျွန်တော်ဒီဘက်ကလုပ်ရရှိတာတော့ပညာရှင်တွေဘိုင်းကတော့စူးစမ်းလေ့လာမှုတွေလုပ်ပြီးတင်ပြစရာရှိတာတွေတင်ပြပြီးပြီ။နော်ကိုစတဲ့လောက်ပေါ့ဒီလောက်ညံမီလောက်တော့အကြံကောင်းညံကောင်းတွေကိုပေးပြီးပြီးတင်ပြပြီးပြီပေါ့လူကြီးတွေကစဉ်းစားနေကြတယ်ဆင်ပါလေ။အဲ့ဒီဆင်ပါပဲလုပ်ငန်းကခဏလေးနားနေတဲ့သဘောဖြစ်သွားတာပေါ့နော်။
လက်ရှိကချင်ပြည်နယ်အခြေအနေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာကိုယ့်အကျိုးစီးပွားကိုရှေ့ရှုပြီးမြစ်ဆုံစီမံကိန်းပြန်ဆောက်ဖို့ပြောလာတဲ့တရုတ်အစိုးရဘက်ကရော Nisong Siman Kine Patalu no say ni de Nyama Soyaguba Sapia Midelu Kachin Lumu Pimpio Ye Kunye KDNG Puega Kosaji Gap Yawade.
Now T Susu Yang and Ye Pita Chima. ก็เยอะดีเออเจ้ามันเนี่ยกูอ่ะชูชีฟ้าเนี่ยอ่ะแต่กูอ่ะมีด้าชีฟ้าเนี่ยอ่ะแต่ยุคอ่ะแต่แบบแค่ซึ่งซาเดสก็ได้อินเนชั่นคอมพิวเตอร์เนี่ยไปเนาะพวกกูจะไปแล้วตัวกูอ่ะเชนเนี่ยลุนนะแค่ตรงว่าชูเนี่ยโทรมาชี้ได้ที่ที่ก็แล้วถ้าประเทศจ้าตุนยานเองอ่ะพี่เด็กข้าเจ้าโทรมาแล้วก็มาพี่ติ่งชุ่มชาลุเนี่ยแค่เออเข้ามาตุยอ่ะเนี่ยโทรมาบูชาเนี่ยอ่ะ
American dollar, don't the much of billion Tambushi de Nissan Simangango, Pigare Utense, Soya Lataka, Yayi Yasanga Bidenau, the young man and Nangan Sasan Ego, a put it to see Garaba. The young Nangan Jayi Tanabagaro, Nissan Yalis Simangaha, Napat Wotu Nitare, Siwai Buans of Yamuki, Pipi Zonzo, a debutabi Longans in Tatajau, a Kakarigo, Jo Lobby, Sella Buans of your Domelu, Josu Gabuarish.
มันมีไหมครับที่เป็นปีพุทธราวะกูรู้จะขันปีนี้ไปก็เช่นนี้กูเชื่อมาจะขันปีนี้มีอุ้มยมมาเป็นตัวนาฬิกาพิบวากันไปแล้วสิบปีมีอุ้มยมโอ้โหยิ่งฟังอุ้บบบบมีแต่หามีอุ้บปีเป็นขันเนี่ยปัตตาบีโอสิสิขันมุดด้วยจันวายล่ะนั่งง่ายนี่ก็มีอุ้บยอสีลาบีจันวายล่ะต้องเสียนี่มามีอุ้บกันนี่สิ่งที่กูเปลี่ยนปนจุ่มยมนี่ก็ที่เอชูยานี่มันลูกจันทร์เปียกขังเงียบเลยตุเตส่งไปเยอะเลยก็ตุลองอุ้บด้วยสิบีก็มาตุสีลาเลยก็เลย
ถ้าบีโร่มีชูพิเศษขนาดเลยลูกมีมีแต่ดีก็สบายเลยจังสุกมาเอี่ยมาตรงนี้ปูถ้าวันนี้น่าสมัครไหมอยากขันบีมีอุปติภัณฑ์เนี่ยปัตตาลูสิสิขันโบด้วยจันวายล่ะนั่งง่ายนี่กระเรกามีอุ้มยกุยาวสีลาเลยมีอุ้มยกุเนี่ยโอโชยมูฮังอุปโภคมีแต่ฮะจันวายล่ะต้องใจยันนี่ก้าปนจอมยูเนี่ยเรก้าแต่ยังโชยวันเนี่ยยงอุยาจามาตุยเอกามาตัวรักษาชีเตปงเจเน่ตีส่งเอบีเจนน้ำมาโรปนจอมยูเนี่ยเยสกันอาทิตย์ยุกเอวาเร
แต่นวายล่ะต้องเสียที่นี่ปีนี้ฐานะก็ทุกอย่างในตรงนี้ตัวตัดเช็คให้ดูดีกูรู้แต่หมู่ป่าเว้ยปกมาต้องกูเนี่ยหมู่เพื่อนอะไรรู้สบายเลยที่ต่างกันนี่สุยาตัวเนี่ยดูการดูสีลาดูดีปลาอะไรรู้สบายเลยที่เช่นเนี่ยปัตตาลูสิ่งที่มีมาชินเลยยังใครมีตาปาดีก็กูใครมัวก็รักคุณลูกเยอะไปเลยดูว่าต้องยังปลาอะไรตัวปลาอะไรดีที่เที่ยวงี้ขนาดก็ทุกอย่างเลยหามาเลยปลาเลย
เราก็ต้องยังปลาอะไรตัวปลาอะไรดีที่เที่ยวงี้ขนาดก็ทุกอย่างเลยหามาเลยปลาเลยเขาเนี่ยยกใจเลยเขาเนี่ยมีอะไรเลี้ยงลูกอะไรต่างๆดีปนจงยึดกันอะไรดีจังหวะรัวบ่เจ็บบุหรี่อะไรเอลวันจอยปนจงยึดบุหรี่อะไรดูต้องยังทำปลาอะไรดูต้องยังเนี่ยดีเจ้าที่บอกเราคิดถึงเจ้าเลยยาอุ้มยนต์เนี่ยโอชอยมือห้าวตีส่งเงินไปเจ้าหน้า
ผมจะยังสังเกตุอะไรบ้างเสียงของปู่แกวิสเสียงหูเรื่องแค่เรื่องสุภาพเลยที่น้ำมาหรอตู้สีอะไรก็หาท่านมันมีชูขังเงียอะไรบ้างเป็นว่าเลยที่เจ้าที่ก้าวตู้ที่ชั่วโมงเอามาเจ้าหนีที่ก้าวเจ้ที่ชั่วโมงเอามาเจ้าหนีวิจารณ์ที่ก้าวมีชูขังอะไรอะไรที่เจ้าหน้าเรื่องที่เจ้าหน้าเรื่องเลยเสียบ่นับไปดีสินอะไรจ้ะนับไปมาลูเนียวยาวเลยวิโรอีก้าวมีชูเรื่องเดียวเนี่ยลูเนียวยาวเลยวิโรดีเนี่ยมีเนียวเดียวที่ท่านเนี่ย
อาคิดที่เนี่ยวันนี้ดีไปกว่าเกรงเงี้ยสุดเองเลยแล้วไม่รู้ปีมาดีปีมาหนาวหนาอีจอเราจะมาก้าวลุงเนี่ยเราไม่รู้มีชุดอะไรแต่เป็นการพิจารณาเข้าได้ปงจันทร์ยังไงบ่แล้วมีชุดอะไรสุดอะไรอ๋อไอ้เราไม่ต้องได้ใจยาอุปสรรคเนี่ยปัตตาลูสงสารสิ่งที่เอฟเฟกต์ยังใครปีเนี่ยลดดอกอ่ะแต่นวายล่ะนักสกุลยันนี่มาเพื่อจีเกปีแต่ละเดือนสงสารสิ่งที่มือเรื่องตัวเมลูที่นี่ทับบ่ปีมายาอุ้มยูเนี่ยโอโชยมือห้าวอ่ะคุณลูกจ ာမှုနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးထဲမှာပဲရှိနေသေးကြောင်းသူ့လက်ထောက်တာဝန်ရှိသူကပြောပါတယ်။ဒါအပြင်ရောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။မအေးပါဘူးခင်။ရွေးညာရေးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံအများပြားကတုံ့ပြန်မှုပြက်ကွက်နေကြတယ်ဆိုပြီးတော့ဒုက္ခသည်များဆန်ယာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အင်ဂျင်လီနာဂျူလီကပြောကြားလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO တပ်မှုတွေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာဘူရူးနီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီသတင်းပတ်ထဲမှာပဲကျော်ရန်ကဆီးရီးယားဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အန်ဂျလီနာဂျိုလီကပြည်ပကရဲ့အတွင်းလိင်မှုဆိုင်ရာအကြံဖက်မှုတွေကိုဆစ်လက်နဲ့တပွဲတုံးနေတာတွေရပ်သွားအောင်အကူအညီပေးဖို့အတွက်နေတိုးတက်မှုတွေနဲ့ဘရပ်ဆဲလ်စ်မှာတွေ့ဆုံခြင်းမှာပန်ကြားခဲ့တာပါ။
violence is an increasing feature of conflict.
This fight for equality, as we said the other day about giving women their rights, you don't give it to them, they have it. They're born with their rights.
This is something that, you know, they have it. Jama dandu ye dwe tai pwe win ne so ra ga amyo tami re ko pe ma tha le thuru ye ya pai kwin ni ko pe bu ba thuru ma ya pai kwin shi ba de ဒါဟာသူတို့ရဲ့မွေးရပါအခွင့်အရေးပါဒါကအမျိုးသမီးတိုင်းမိန်းကလေးတိုင်းအတွက်မွေးရပါလူအခွင့်အရေးဖြစ်ပါတယ်ဒါကြောင့်သူတို့ကိုကျမတို့အကာအကွယ်ပေးရမှာဖြစ်တယ်လို့သူတို့အတွက်တိုက်ယူပေးရမှာမို့ဝမ်းသာစရာပါ
တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေအတွင်းမှာဒုက္ခရောက်နေရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအပြင်စစ်တပ်အတွင်းမှာတာဝန်ထမ်းဆောင်နေရတဲ့အမျိုးသမီးတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေမှာခွဲခြားဆက်ဆံခံရမှုတွေရှိနေသမျှငင်းချမ်းမှုနဲ့လုံခြုံစိတ်ချမှုဘယ်တော့မှရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ်
။ There can be no lasting peace and security without equal rights.
မျိုးသမီးတွေပါဝင်ခွင့်နဲ့ဒဏ်တွေအခွင့်အရေးရပိုင်ခွင့်မရှိဘူးဆိုရင်အဲ့ဒီလူမှုအတိုင်းအဝိုင်းအားလုံးအတွက်ငင်းချမ်းရေးနဲ့လုံခြုံရေးကတာရှည်မမြဲနိုင်ပါဘူး။အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်ရာဇဝတ်မှုတွေကျူးလွန်ခွင့်ပေးထားတဲ့ပဝင်းကျင်မျိုးမှဆိုလေကျမ်းမာဒန်းတူရပိုင်ခွင့်လဲဘယ်တော့မှရှိမှာမဟုတ်ပါဘူ
းအထူးသဖြင့်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံအနှံ့အပြားကတုံ့ပြန်ဖို့အတွက်ပြက်ကွက်နေကြတယ်လို့အထူးကိုယ်စားလှယ်ဂျိုလီကဝေဖန်အပြစ်တင်ခဲ့ပါတယ
် I'm very concerned about the Rohingya I'm very angry that the response internationally has been lacking
I'm very concerned about the Rohingya ရဲ့ပတ်သက်ပြီးဒီမှာတိတ်သိပ်ပူပါတယ်။နိုင်ငံတကာရဲ့တုံ့ပြန်မှုမရတဲ့အတွက်တိတ်ကိုဒေါသထွက်ရပါတယ်။အသက်ဆယ်နှစ်အရွယ်မိန်းကလေးတွေအဓမ္မကျင့်ခံရတဲ့ဇလန်းတွေနဲ့အဲ့ဒီမှာရှင်တို့တိတဲ့အတိုင်းမှာအဲ့ဒီမှာကဆွေးနွေးနေတာအများကြီးပါ။ဆွေးနွေးတာကပဲတိတ်ကိုများနေပြီးအရေးယူဆောင်ရွက်တာကြတော့တိတ်ကိုနေပါတယ်။ဒီလိုဖြစ်နေတာမျိုးကမကြမကြာတွေ့ရပ
စ်တပ်ရဲ့နေမည်ရှင်းလင်းမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်6သိန်းခွဲလောက်ထွက်ပြေးခဲ့ရတယ်လို့ဒီဒုက္ခသည်တွေထဲမှာလိမ်မိုင်းဆိုင်ရာကျူးလွန်မှုခံရသူတွေလည်းရှိတယ်လို့ကုလသမဂ္ဂကပြောဆိုခဲ့တာဖြစ်ပါတယ်အထူးကိုယ်စားလှယ်ဂျူလီဟာ2015ခုနှစ်တုန်းကဒွန်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါအဲ့ဒီအချိန်ကလာရောက်တဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်နှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့စိန်ခေါ်မှုတွေနဲ့နိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုကူညီနိုင်မှုဖြစ်ပြီးသူ့ရဲ့ခီးစဉ်အတွင်းအစိုးရတာဝန်ရှိသူတွေစစ်ဘက်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်မြကြီးနားမြို့ကဂျမ်းမိုင်းခံဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးရန်ကုန်လှိုင်းတရအလုသမားတချို့နဲ့ပါတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်
တော်ခင်မျိုးတဲ့ပြောပြသွားတာဖြစ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့ကြာသာပတိနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ရေဒီယိုအစီအစဉ်တွေကို Facebook နဲ့ VOA ရဲ့ website စာမျက်နှာတွေပေါ်မှာလည်းနားဆင်နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်ရရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပိုင်းနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240ရုပ်အပြင်လိုင်းလက်မီတာ190 kHz 1595ရုပ်ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှာဖြစ်စလို့အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးတုံးသက်ချက်စတဲ့ကဏ္ဍတွေနဲ့အတူ
ဘာသာရေးစီးပွားရေးနိုင်ငံရေးအစွန်းရောက်ဝါဒီတွေရဲ့လောဘဒေါသရံပွဲတွေအကြောင်းတွေကြောင့်ကဘာကြီးဟာအစိတ်စိတ်အမွှာမွှာဖြစ်နေ
တာကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြပါမယ်အခုရင်းဆုံးတော့ကဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအားပေါ်မပြတ်ဥကြောစံတာနဲ့အတူတင်ပြပေးပါမယ
်မြန်မာပြည်သူနာဖြစ်ရှင်မှာဒေါအောင်ဆန်းစုကြည်ဟာပဒနာကြရဲဆိုတဲ့ခေါင်းစဉ်နဲ့ John Jenkins ရှင်းသားထားတာကို arabnews.com မှာဖတ်ရပါတယ်ခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးခံစစ်သွေးကြွတွေကရဲစခန်းတွေကိုတိုက်သူတို့ကိုစစ်တပ်ကပြန်တိုက်အဲဒီနောက်သူတို့ဟာရဲစခန်းကျုပ်မှုပေါင်းများစွာပြုလုပ်ခံခဲ့ရတဲ့ဆိုတဲ့ဇလန်းတွေအများကြီးနဲ့ထွက်ပြေးလာရတဲ့လူပေါင်း9000လောက်ကိုဘင်္ဂလားဒေ့ရှ်ကလက်ခံထားရတယ်လို့ဆိုပါတယ်ဒီစစ်ဆွေးချက်တွေဟာမမျှတဘူးမြန်မာသမိုင်းကိုမစည်းလို့ဆိုလကောင်းသွေးဖီပြောဆိုတာဆိုလကောင်းဖြစ်မယ်ဒါအပြင်စစ်တပ်ရဲ့ဝိုင်းဝန်းပိတ်ဆို့မှုတွေနဲ့ကြုံရတဲ့ဒေါအောင်ဆန်းစုကြည်ပေါ်နားလွယ်မှုလွဲတာဆိုလကောင်းဖြစ်လိမ့်မယ်လို့ရခိုင်ဆောင်မတွေမှာစာရေးသူကရေးခဲ့တယ်လို့ဆိုပါတယ်။တကယ်တော့ဒီရခိုင်ပြည်ထောင်စုကိုလေ့လာတင်ပြဖို့ကုလသမဂ္ဂအထွေထွေဥက္ကဋ္ဌကိုဖီအန်နန်ကိုရွေးချယ်တာဝန်ပေးခဲ့တာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဖြစ်ပြီးသူကကြိုးစိုးလက်ခံခဲ့တဲ့အန်နန်အစီရင်ခံစာကိုလည်းမှိမ့်မိန်သွားအောင်တစ်ဖက်ကတမင်တကာအချိန်ကြိုက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။တခါဒီကိစ္စဆက်လက်ဆောင်ရွက်ဖို့နောက်ထပ်နိုင်ငံတကာအကြံပေးအဖွဲ့တစ်ခုကိုလည်းဒေါအောင်ဆန်းစုကြည်ကပဲစစ်တပ်ရဲ့ညှဉ်းပန်းမှုပြည်သူလူထုရဲ့အမြင်မကြည်လင်မှုပြန်ပါကဝေဖန်မှုတွေကိုရင်ဆိုင်ပြီးထပ်မံဖွဲ့စည်းပေးခဲ့ပြန်ပါတယ်။ပြီးခဲ့တဲ့အပတ်ကတော့အမေရိကန်နိုင်ငံရေးသမားဆန်မဟောင်းဘီလ်ရစ်ချတ်ဆန်ဟာဒီအကြံပေးအဖွဲ့ကိုစိတ်ပျက်တယ်ဆိုပြီးရုတ်တရက်နှုတ်ထွက်လိုက်ခြင်းအပြင်ထပ်မံမီးမွှေးပေးလိုက်ပြန်ပါတယ်။ဒါနဲ့ပဲနိုင်ငံတကာကဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာဝိုင်းဝန်းတိုက်ခိုက်မှုတွေထပ်မံတိုးပြီးလုပ်ကြပြန်ပါတယ်။တကယ်တော့ဘီလ်ရစ်ချတ်ဆန်ကို၌ကလည်းဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံအတွက်တစ်ခုပြီးသောမျှော်လင့်ချက်ဖြစ်တယ်လို့ဆိုထားတာပါ။ကျွန်ုပ်တို့အနေနဲ့ဒီပြဿနာကိုခေါင်းအေးအေးနဲ့စဉ်းစားပြီးတယောက်တစ်မျိုးစီပြောနေလုပ်နေရမယ်အစား။တကယ်လှုပ်ဆင်းလှုပ်ထိုက်တာကိုစူးပေါင်းပြီးနိုင်ငံတကာအသိုင်းအဝိုင်းကအဖြေရှာသင့်ပါတယ်။အကြံပေးအဖွဲ့ကောင်ဆောင်ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆူရာကီယတ်ကလည်းဒေါအောင်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးနဲ့ဒေသခံပြည်သူတွေအတွက်တရားမျှတရေးလုပ်ရမယ်လို့ပြောထားတာဟာစစ်မျက်လျော်ကံကြောင်ပြောထားပါတယ်။ဒီစီမံလဲမြန်မာနိုင်ငံဟာစစ်အာဏာရှင်စနစ်နဲ့ပူအလှမ်းဝေးပြီးအမှန်တကယ်တာဝန်ယူတာဝန်ခံမှုစရစနစ်ပေါ်လွင်ပြပြလာအောင်ဆက်လက်ကူညီသွားဖို့လိုအပ်ပြီးဒီကိစ္စရပ်တွေအလုံးမှာဒေါအောင်ဆန်းစုကြည်သာအဓိကကြားတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
ရခိုင်ရေးဖြည့်ရှင်းမှုအတွက်မြန်မာအစိုးရအပြင်းထန်ကြိုးပမ်းဆိုတဲ့ခေါင်းစဉ်နဲ့ရှင်ဟွာနဲ့အွန်လိုင်းမှာစောင်းမရှင်လူရှုကွင်းနဲ့ဇွန်ဘီနင်းတို့ရေးသားထားတဲ့စောင်းမကိုကောက်နှုတ်တင်ပြခြင်းပါတယ်2019ခုနှစ်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်မြန်မာအစိုးရဟာအခြေအနေတွေကိုတည်တည်ငြိမ်ငြိမ်ထိန်းထားနိုင်မှုနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိုမြင့်တင်နိုင်မှုဆက်တိုက်ကြိုးပမ်းလှုပ်ဆောင်နေပါတယ်။မကြခင်ကပဲရခိုင်ပြည်နယ်ပြည်ပခဖြည့်ရှင်ရေးအတွက်အကောင့်ထဲဖော်ရေးအဖွဲ့ကိုအကြံပေးဖို့ဖွဲ့စည်းထားတဲ့နိုင်ငံတကာအကြံပေးအဖွဲ့နဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်တွားရောက်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ရခိုင်ပြည်နယ်ဟာတည်ငြိမ်နေပါပြီ။ဒေသခံတွေကမှကြောက်ရွံ့ထိတ်လန့်စရာတွေမရှိတော့ပါဘူးလို့အခဲခတ်တွေကပြောကြပါတယ်။ပြန်လာတဲ့သူတွေကိုလက်ခံဖို့နဲ့နေရာချထားပေးဖို့အတွက်အကောင့်ထဲဖို့လှုပ်ဆောင်နေပါပြီ။မောင်းတော်မျိုးနဲ့အတွင်းကလှဖို့ခေါင်းမှာအစိုးရကမြေဧကတရားကျော်ပေါ်မှာပြန်လည်နေရာချထားရေးလုပ်ငန်းတွေအကောင့်ထဲဖို့နေပါတယ်။အကြံပေးဖို့ရဲ့ဥက္ကဋ္ဌဖြစ်တဲ့ပမောက္ခဆူရာကီယတ်စာတီရာထိုင်ကလည်းလုံခြုံရေးအခြေအနေတွေကကောင်းမွန်နေပြီးတော့ရွာသားတွေအနေနဲ့စိုးရိမ်စရာမလိုတော့ပါဘူးလို့ပြောခဲ့ပါတယ်။တွားရောက်လေးလာခဲ့ကြသူတွေကမြန်မာအစိုးရဟာသူ့ရဲ့တန်တိထန်အတိုင်းလှုပ်ရှားရှိတာတွေကိုလှုပ်ကန်နေတယ်လို့ခံယူကြပါတယ်။ရခိုင်ရေးဖြည့်ရှင်းမှုအတွက်မြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်နေမှုတွေနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်ထောင်စုစီမံကိန်းအဖွဲ့ UEHRD ကိုလည်းချီးကျူးခဲ့ကြပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
အခုတော့အင်္ဂလိပ်သင်ခန်းစာကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။မြန်မာနဲ့ခင်တိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်ကစီစဉ်တင်ဆက်ပေးမှာပါခင
်ဗျ။ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်။ဒီသုံးဆင့်တက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူနေအောင်တိုက်ထားဖို့ဝီစကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီတော့ရပတ်တယ်လို့ George Groby ရဲ့ဥမာကိုနားဆင်ကြကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, US automakers had to bite the bulletAnd cut jobs.
Maluem shonda anje lu ya do me suyin belu pyo mle.
Bite the bullet.
Lu pyo lu ya ba de. Era ka ro di ni minute twe tin pya ke de ATM atou me phit ba de.
Dollar la tan season tin set de American Indian do English sa tin gan sa o na sin ke ya da ba khya. Ku ro myama yi tong dat che ko tin set pi ba do me. Ku du ba myama yi tong dat che ma ro American nai gan san ya.ဒီခါမှာခင်ဗျာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူဒေးရစ်မစ်ရှဲနဲ့နယူးယောက်မြို့ကနေဂျီစင်တာကဒေးဗင်စတီဝတ်တို့ဘီလ်ရစ်ချက်ဆင်ပြဿနာမတိုင်ခင်ပြုလုပ်ထားတဲ့အမေဖြေပထမပိုင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဦးကျော်စံတန်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ
We had hoped though with the election in 2015 the election of the National League for Democracy under Aung San Suu Kyi that could signify
a 2015ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီရွေးကောက်ခံရတော့အရေးပါတဲ့အပြောင်းလဲတစ်ခုပဲလို့မျှော်လင့်ကြပါတယ်။ဒါပေမဲ့ဒါဟာတိုင်းပြည်တစ်ခုလုံးအတွက်ဥဆောင်မှုကိုရွေးချယ်တာမဟုတ်ဘူး။စစ်တပ်မှလုတ်ပိုင်ခွင့်နဲ့အာဏာရှိနေတာပါ။ဒါကြောင့်ဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်မဲ့အသွင်ကူးပြောင်းမှုမဟုတ်ခဲ့ပါဘူး။အတိတ်ကကြံခဲ့တဲ့စီးပွားရေး၊ငြိမ်းချမ်းရေး၊ပညာရေးစသဖြင့်ပြဿနာတွေကအများကြီးပါ။အဓိကစိန်ခေါ်မှုကတော့ငြိမ်းချမ်းရေးဖြစ်ပါတယ်။နှစ်ပေါင်း80ပြည်တွင်းစစ်ဖြစ်လာခဲ့တာတပေါင်းတစ်စီးလေးဖြစ်ဖို့လိုအပ်ပါတယ်။ရိုဟင်ဂျာအရေးဟာလည်းနောက်ပြဿနာတစ်ခုပါ။ဒါတွေဟာအရေးကြီးတဲ့အခက်အခဲတွေဖြစ်နေမယ်ဆိုတာသိကြပါတယ်
။အခုလောလောဆယ်ပို့အရေးကြီးတာကရိုဟင်ဂျာတွေကိုပြန်ပို့ရေးဖြစ်ပါတယ်။ဒီပြဿနာကိုမြန်မာအစိုးရကမမကန်ကန်တွေ့နေတယ်လို့ထင်ပါသားခင်ဗျာ။
Well, just specifically on the repatriation, you know, there are
ပြန်လည်နေရာချထားရေးကိုကွက်ပြီးတော့ပြောရမယ်ဆိုရင်တော့လုံခြုံမှုဂုဏ်သိက္ခာရှိမှုနဲ့သူတို့ဆန္ဒလျောက်ဖြစ်ရမယ်ဆိုတဲ့စံတတ်မှတ်ချက်တွေရှိပါတယ်။တခုထေချာတာကတော့ရိုဟင်ဂျာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိဘူးဆိုတာရှင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရသဘောတူညီချက်တက်တက်ဖြစ်ပါတယ်။ဒီလူတွေကိုပြန်လည်လက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောင်းပြီပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်။ဒါပေမဲ့ဖြစ်စဉ်ကတိတ်ပြီးတော့ရေးကြီးပါတယ်။ဒီလူတွေဟာကြောက်ရွံ့ထိတ်လန့်နေတဲ့အခြေအနေတွေကြောင့်ထွက်ပြေးသွားရတာပါ။သူတို့ရဲ့မိသားစုတွေမဒိန်းကျင်ခံရတယ်အသက်ခံရတယ်စသဖြင့်မိကုန်းထုတ်စရာကိစ္စတွေကအများကြီးပါ
ဒီကြမ်းဖက်မှုတွေဘယ်သူတွေကလုပ်ခဲ့ကြလဲစစ်တပ်လားဒေသခံလက်နက်ကိုင်တွေလားအစိုးရအမင်းရလုပ်ခဲ့တာလားဆိုတာလည်းပြောပါဦးခင်ဗျာ
It's hard to be precise because we can't get access and that's one of the
ဒီကြပြောဖို့ကခက်ပါတယ်အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘယ်လိုက်မှုမရှိတဲ့အခက်အခဲလေးလာသူတွေနဲ့အတီမပြုတ်နိုင်ကြပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမေးမြန်းချက်တွေဂျိုရုကနေရိုက်ထားတဲ့ဓာတ်ပုံတွေပဲရှိပါတယ်တဘောကဒီလိုပါဟိုးစောပိုင်းကရိုဟင်ညာဆိုတဲ့နာမည်နဲ့နေချောင်းဆောင်စခန်းနေစတိုက်တဲ့အတွက်စစ်တပ်ကလက်တုံပြန်တဲ့သဘောပါတက်ခဲ့တဲ့သူတွေကိုလိုက်ရှင်းပိုးပို့ပြီးတော့ပြင်းထန်လာတဲ့သဘောပါဖြစ်ခဲ့တာတွေကတော့တန်တရားရှိစရာမလိုပါဘူးဒါပေမဲ့အခုလောလောဆယ်မှာကျွန်တော်အဓိကပြောချင်တာကဒ ီရိုဟင်ညာတွေပဲဖြစ်ပါတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆွဆွဲပြောဆိုရင်းနဲ့ဒီလူတွေထိုးထွေးခံရမယ်စားသူတို့ကာလအတန်ကြာဆုံးရှုံးနေကြရတဲ့ဂုံတိတ်ခါရှိတဲ့ဘဝရရှိစေပဲဖြစ်ပါတယ
်ခင်ဗျာရခိုင်ကိုရဘူးပါလားရခိုင်ဒေသအကြောင်းလည်းပြောပါအောင်ခင်ဗျာသိစင်ရတဲ့ဒေသလို့ကြားပါတယ်လူတွေဟာဘယ်လိုအခြေအနေမျိုးရောက်ထွက်ပြေးလာရလဲဆိုတော့ကြားချင်ပါတယ်
Yes many times well different parts of life there
ကျေးမောင်းများစွာရောက်ပူပါတယ်အဲ့ဒီမှာကဘဝမျိုးစုံမှာပဲလေသမားတွေရှိသလိုငါးဖန်းတွေတွေရှိကြပါတယ်အင်မတန်လှပတဲ့နေရာပါဘင်္ဂလားပင်လယ်အော်ကမ်းရိုးတန်းတစ်လျှောက်ပါပဲခီးတွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာမဲ့အလားအလာတိတ်ပြီးတော့ကောင်းပါတယ်ဆိုက်ခင်းတွေကလည်းတမျောတခေါ်ပါပဲရခိုင်နဲ့ရိုဟင်ဂျာတီချာကျေးရွာတွေရှိသလိုအပြန်အလှန်ကူးလူဆက်ဆံနေကြတာပါရင်းနှီးငင်းငင်းချမ်းချမ်းနေထိုင်ခဲ့ကြတာပါရိုဟင်ဂျာတွေကများသောအားဖြင့်လေယာဉ်လုပ်ငန်းနဲ့ဈေးတဲ့အဖြစ်လုပ်ကင်ကြပါတယ်ဆိုတော့စီးပွားရေးရရခိုင်နေနဲ့ရောထွေးပေါင်းစပ်နေတာပါဒီလိုအခြေအနေတွေဟာအကျန်းဖက်မှုတွေကြောင့်ပြိုပြက်သွားကြရပါတယ်ရခိုင်များပြားကလည်းရွေးညာတွေမရှိတော့လို့အသက်မွေးဝမ်းကြောင်းဆုံးရှုံးကြရပါတယ
်ဆိုတော့အကျန်းဖက်မှုဖြစ်ရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောမလဲခင်ဗျာသမိုင်းကြောင်းနောက်ခံကြောင်းလားဘာကြောင့်စဖြစ်ရပါလဲ
It's very deeply ingrained it's very tough to I mean each side has its narrative about why
ဒီလိုနေဆိုင်ပါလဲနှစ်ဖက်စလုံးမှာကျန်းတစ်ဖက်ကိုအပြစ်တင်တဲ့ဇာတ်ကြောင်းကိုစီရှိကြပါတယ်ရခိုင်နေဆိုရင်တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါတယ်သူတို့ဟာလူများစုဗမာတွေကိုမချိနဲ့ကြပါဘူးတခြားတိုင်းရင်းသားအများစုဟာလည်းဒီလိုပါပဲကိုပိုင်အုပ်ချုပ်ခွင့်လေးစားခံရမှုနဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်ရရှိရေးတို့အတွက်နှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ကြပါတယ်ဆိုတော့ရခိုင်နေကဒီပြဿနာကိုဗမာတွေဖန်တီးပေးတယ်ရိုဟင်ညာတွေကိုအတင်းလက်ခံခိုင်းတယ်ရိုဟင်ညာတွေဟာနိုင်ငံသားတွေမဟုတ်လို့ဘဲမှတောင်းရင်မရှိပါဘူးဒီလိုနဲ့ရခိုင်နေအတွက်ပြဿနာဖြစ်အောင်လှုပ်ထားတယ်လို့မှတ်ယူကြပါတယ်ဒါကြောင့်သူတို့ဟာဗမာတွေကိုမချိနဲ့ကြပါဘူးရိုဟင်ညာတွေကိုမချိနဲ့ကြပါဘူးရိုဟင်ညာတွေကိုပဲယူဆက်ရမလားဆိုပြီးတော့ပြည်ပနိုင်ငံအဖွဲ့အစည်းတွေကိုလည်းမချိနဲ့ကြပါဘူးတစ်ချိန်တည်းမှာပဲရခိုင်တွေဟာလည်းတစ်မျိုးလုံးဒုက္ခရောက်နေကြပါတယ်ရိုဟင်ညာတွေကြတော့ရခိုင်တွေကသူတို့ကိုဒုတိယဒဏ်စာလို့ဆက်ဆံနေဆိုပြီးတော့ခံစားကြပါတယ်သူတို့ကိုသူတို့မတရားခိုးဝင်လာသူတွေလို့မယူဆကြပါဘူးရခိုင်တွေကတော့အဲ့ဒီလိုယူဆထားကြပါတယ်ဆိုတော့ဒါဟာတိတ်ကိုနှဆိုင်တဲ့ဝီရောတွေပါပြီးတော့ဒုတိယကမ္ဘာစစ်တုန်းကဆိုတစ်ဖက်ကဂျပန်နဲ့ပေါင်းတယ်၊ကျန်တစ်ဖက်ကအင်္ဂလိပ်နဲ့ပေါင်းတယ်။ဘာသာရေးအရလည်းမွတ်စလင်နဲ့ဗုဒ္ဓဘာသာပြဿနာပြီးတော့မွတ်စလင်တွေကတည်ချာချာနေတော့ဒေသတွင်းမှာအစ္စလမ်ယူဝါဒီကြီးထွားလာခြင်းဒီလူတွေဟာအကျန်းဖက်သမားတွေဖြစ်လာနိုင်တယ်လို့တွက်ကြပါတယ်။ဒီအချိန်မှာသူတို့ဗုဒ္ဓဘာသာအစင်လာကိုထိမ့်သိမ်းရမှာဖြစ်တယ်လို့ယူဆကြပါတယ်။ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကြောက်ရွံ့နေကြတာလည်းဖြစ်ပါတယ်
။ဆိုတော့ဒီမိုကရေစီအစဉ်ကူးပြောင်းရေးတဖြည်းဖြည်းအချိန်ရလာပြီးစစ်တပ်အရေးပါတဲ့အစိုးရဘာတဖြည်းဖြည်းလွတ်ကျွတ်လာပြီဆိုရင်ဒီပြဿနာမှိမ့်မိန်သွားမယ်လို့ထင်ပါလားခင်ဗျာ
It's interesting you ask that I think it strangely is an irony there
ခင်ဗျာဒီမိကုန်မိတာဝမ်းတာပါတယ်ထူးဆန်းအောင်စရာကောင်းတာကတော့ဒီအချိန်မှာဒီမိုကရေစီနဲ့အလုံးမဖြစ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီကြောင့်အချိန်နှီးဆိုးတာတော့လုံးဝမဟုတ်ပါဘူးမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးအတွက်ကျွန်တော်တို့အားပေးကြရမှာပါဒါပေမဲ့2015ရွေးကောက်ပွဲတုန်းကဒီရိုဟင်ညာတွေအတွက်ကိုစားပြုခဲ့တာမှမရှိပါဘူးဒါကိုသွားလို့ရင်နိုင်ငံရေးရတေချောင်းကြံစီတာပဲဖြစ်ပါတယ်တချို့ကဒါကိုတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားကြတာပါဆိုတော့ရွေးကောက်ပွဲနီးလာလေးအစိုးရအနေနဲ့ပြဿနာကိုကင်တွယ်ရခက်လီလီဖြစ်တာပါပဲသူတို့ကထိထိရောက်ရောက်ကင်တွယ်ခြင်းတိတန်အောင်ပေါ့ဗျာမြန်မာလူထု60ရာခိုင်နှုန်းကရိုဟင်ညာတွေဟာသူတို့နိုင်ငံကတိုင်းရင်းသားတွေမဟုတ်ဘူးလို့မြင်နေကြတာပါတခါစစ်တပ်ကလည်းအာဏာကြီးနေတော့တန်ပြီကိုကာကွယ်ဖို့အတွက်ဆိုရင်သူတို့ကြိုက်တာသူတို့လုပ်နိုင်ပါလေလူလူကလည်းထောက်ခံမှာပါရိုညာရေးနဲ့ပတ်သက်ပြီးတော့စစ်တပ်ဟာလူလူရဲ့ထောက်ခံမှုကိုမကြုံစဖူးကြီးကြီးမားမားရရှိနေတာပါဒေါ်ဆန်းစုကြည်အနေနဲ့ဒီအခြေအနေကိုမေ့ပျောက်ထားလို့မဖြစ်နိုင်ပါဘူးဒါဟာဗုဒ္ဓဘာသာတန်ပြီရဲ့ဂုံတိတ်ခါလုံုံရေးကိုကာကွယ်တဲ့ကိစ္စပါသူဟာတန်ပြီကိုအကျင့်တိတ်ခါရခေါင်းဆောင်နေရသူပါလူခွင့်ရှုတော့ငါကြည့်ရင်တော့ဘဝင်ကြစရာမဟုတ်ပါဘူးဒါပေမဲ့အခြေအနေဘလောက်ပြုတ်ထွေးနေတယ်ဘလောက်ခက်ခဲနေတယ်ဆိုတာကျွန်တော်တို့နားလည်ရမှာဖြစ်ပါတယ်စာနာမှုအထောက်ပံ့နဲ့ကူညီပေးမဲ့ကိစ္စတွေလွယ်ကူပေမဲ့ကြေကြေပြတ်ပြတ်အဖြေရှာဖို့ကတိတ်ပြီးတော့ခက်ခဲပါတယ
်ဟုတ်ကဲ့တကယ်တော့ကမ္ဘာထွန်းမှာလည်းလူတွေအတွက်အရေးကြီးဆုံးကလုံခြုံမှုနဲ့အခြေခံစားဝတ်နေရေးကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီဆိုတာကအခုခါမှာဇင်ငံပြည်စည်းတစ်ခုလိုဖြစ်လာနေတာပါကမ္ဘာပေါ်မှာဆိုတော့မြန်မာနိုင်ငံသားအများစုကတော့ဒီမိုကရေစီကိုလူကျင်ရတယ်ထင်ပါလား
Yes I think they dodo. They absolutely do. They expect, I think that we've seen this in other places.
Okay, သူတို့လူကျင်ညတယ်လို့ထင်ပါတယ်။လုံးဝသိကြပါတယ်။လွန်ခဲ့တဲ့25နှစ်လောက်ကလည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးတော့နိုင်ငံအများပြားဒီမိုကရေစီလှိုင်းတဘိုးတွေမြင့်တက်လာခဲ့ပါတယ်။တခါတခါလူတွေကဒီမိုကရေစီအပေါ်မှာမျှော်လင့်ချက်ထားတာတိတ်ပြီးတော့ညှဉ်းပန်းလွန်းတယ်လို့ထင်ပါတယ်။ဒ ီမိုကရေစီရရင်ပဲအမေရိကန်လိုဂျပန်လိုအာဏာကြီးထွားလာမယ်ချမ်းသာလာတော့မယ်လို့ထင်တတ်ကြပါတယ်ဒီလိုဖြစ်လာနိုင်စရာမရှိတဲ့အခြေအနေတွေလည်းရှိတတ်ပါတယ်တခါဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူတွေဟာနှစ်ပေါင်း90စကားပြောခွင့်ပိတ်ပင်ခံခဲ့ရပါတယ်အလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရအောင်ကျွန်တော်တို့ကအားပေးကူညီခဲ့ပါတယ်သူတို့လွတ်လွတ်လပ်လပ်ပြောလာတော့သူတို့ပြောတာတွေကိုကျွန်တော်တို့ကမကြိုက်ပါဘူးကျွန်တော်တို့က civil liberty ပြည်သူလွတ်လပ်ခွင့်ကိုပြောစီခြင်းပါတယ်သူတို့ကသူတို့ပြောချင်တာကိုပြောပါတယ်ဒါကဘလို့ကန်တွေရမှာလဲလွတ်လပ်စွာပြောဆိုခွင့်နဲ့လူတိုင်းကိုကာဝေးရမယ်ဆိုတဲ့တာဝန်ကိုဘလို့ထိန်းကြည့်ရမလဲ
ဟုတ်ကဲ့သူတို့ပြောတာကိုကျွန်တော်တို့မကြိုက်ဘူးလို့ဆိုရတဲ့နေရာမှာဘသူ့ကိုပြောတာခင်ဗျာအခုလော်သိမ့်နာမည်ကြီးနဲ့ဥပ္ပယသူကိုပြောတာပါလား
No not just him it's but he represents certainly that
မဟုတ်ပါဘူးသူတယောက်တည်းမဟုတ်ပါဘူးသူကအဲ့ဒီသဘောထားရှိသူတွေကိုကိုးစားပြုတယ်ဆိုတာကတော့မှန်ပါတယ်လူတွေကဒီရိုဟင်ညာဆိုသူတွေဟာဥပဒေမဲ့ခိုးဝင်လာသူတွေမွတ်စလင်တွေဟာအန္တရာယ်တရဖြစ်စေတယ်စသဖြင့်ပြောဆိုနေကြတာပါတနည်းအားဖြင့်ပြောရရင် racism လူမျိုးခွဲခြားရေးဝါဒဖြစ်ပါတယ်ဒါနဲ့လူမှုအဖွဲ့အစည်းတိုင်းမှာတွေ့ရပါတယ်လူတိုင်းမှာလည်းဒီလိုပဲရှိတတ်တာပါပဲဒါကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာကအရေးကြီးပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း90ကျော်နေခဲ့ရလို့ဒီကိစ္စကိုလုံးဝပြစ်ပယ်ထားခဲ့တာပါအခုတော့ဆယ်စုနှစ်ပေါင်းများစွာအေးခဲထားခဲ့တဲ့ပြဿနာအခုကြုံတွေ့နေရပါပြီ
ခင်ဗျားနဲ့ကတ်ကမ်ဘယ်တို့ဟာအိုဘားမားအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမူဝါဒချမှတ်တဲ့နေရာမှာအကောင့်ထဲဖော်တဲ့နေရာမှာအင်မတန်တက်တက်ကြွကြွပါဝင်နေကြပါတယ်မြန်မာနိုင်ငံနဲ့ကျူဝါနိုင်ငံတို့ဟာသူ့လက်ထက်ကနိုင်ငံခြားဆက်ဆံရေးမှာအောင်မြင်ဆုံးနိုင်ငံတွေလို့လည်းယူဆခဲ့ကြတာပါအခုပြန်ပြောင်းကြည့်မယ်ဆိုရင်ခင်ဗျားရဲ့ထိတွေ့ဆက်ဆံမှုတွေဟာသိပြီးစောခဲ့တယ်လို့များစုံစမ်းမိပါသလား
And those questions do come up all the time and sure. I certainly and even folks from my embassy and people I work with
ဒီမေးခွန်းဟာတစ်ချိန်လုံးအမေးခံခဲ့ရတဲ့မေးခွန်းမှာကျွန်တော်နဲ့လှုပ်ဖို့ကံပက်တွေကြားမကြာခဏပြောပြပါတယ်ရခိုင်နဲ့ပတ်သက်ပြီးတော့ငါတို့ဒီထက်ပိုပြီးတော့လုံနိုင်ခဲ့တာရှိသလားလို့ကျွန်တော်အခုမြန်မာဒေ့စ်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်အတွေ့အကြုံစာအုပ်တုပ်ရေးဖို့လုပ်နေပါတယ်George Orwell ရဲ့ Burmese Days လို့ပေါ့ဗျာအားလုံးကိုခြုံကြည့်ရင်နောင်တရတာမရှိခဲ့ပါဘူးကျွန်တော်တာဝန်ယူခဲ့တော့ကရခိုင်ရေးရိုဟင်ညာရေးဟာအမဲဆက်တစ်စက်ဖြစ်ခဲ့တယ်လို့အမြဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မူဝါဒတွေလှုပ်ဆောင်ချက်တွေတိတ်လက်တွေ့ကြတယ်လို့ထင်ပါတယ်ကျွန်တော်တို့တာဝန်ဟာမြန်မာနိုင်ငံကိုကယ်တင်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံအောင်မြင်မှုရဖို့အတွက်လည်းကျွန်တော်တို့တာဝန်ယူထားတာမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့တာဝန်သာဖြစ်ပါတယ်သူတို့ဖာသူတို့တိုက်ပွဲဝင်ရုန်းကန်ကြတာကိုပဲကျွန်တော်တို့ကကူညီတာပါဒီအတွက်ကျွန်တော်တိတ်ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်ဟာနေပြည်တော်နဲ့ကျွန်တော်နေတဲ့ရန်ကုန်ကလွှဲရင်ရခိုင်မှာအများဆုံးနေခဲ့ပါတယ်ကျွန်တော်သူတို့ကိုသတိပေးခဲ့ပါတယ်အချိန်ကာလဟာမင်းတို့ဘက်မှာမရှိဘူးမင်းတို့လည်းအကျိုးရှိမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်တကယ်လဲသူတို့အတွက်အကျိုးမရှိပါဘူးအခုဖြစ်တဲ့ကိစ္စမှာရခိုင်ဘက်ကမနိုင်ပါဘူးမြန်မာပြည်သူတွေမနိုင်ပါဘူးအရှုံးနိုင်ပြန်ပြောရင်ဒီကိစ္စမှာဘယ်သူမှမနိုင်ပါဘူးမြန်မာနိုင်ငံဟာအထီးကျန်ပြစ်ပယ်ခံရတယ်သူတို့ရဲ့ဂုဏ်သတင်းရိုက်ချိုးခံလိုက်ရတယ်ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးနေတယောက်စီကပဲလာတော့တယ်တယောက်ကိုကြိုက်မကြိုက်တော့ကျွန်တော်မသေးကြပါဘူးရခိုင်နေရာလဲလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုလေးစားခံရမှုတွေဆုံးရှုံးခဲ့တဲ့အပြင်လုံခြုံရေးစိတ်မချနိုင်တဲ့အခြေအနေကိုလည်းရောက်လာခဲ့ပါတယ်ဒါကတော့ဥကြောစံတာနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဖြစ်တပ်ဝင်ထမ်းဆောင်ခဲ့သူဒရီမစ်ရှယ်ကိုတွေ့ဆုံမေးမြန်းမှုပထမပိုင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမှာကတော့သူယုံကြည်ရအစီအစဉ်မှာအမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်တဲ့မတ်မြတ်ဖြူဖြူရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မတ်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ကျွန်မပြောမယ့်အကြောင်းညာကျွန်မယုံကြည်နေတာကတော့အနာဂတ်မှာကျွန်မတို့နေထိုင်နေတဲ့ကမ္ဘာကြီးဟာအခုထက်ပိုပြီးတိုးတက်စီပင်သာယာဝပြောနေမယ်ဆိုတာပါပဲ။အခုလက်တလောကြားနေရဖက်နေရတဲ့သတင်းတွေကတော့ရာသီဥတုဖောက်ပြန်မှုတွေနဲ့သဘာဝဘေးရန်ရဲ့ဆိုးတွေအကြောင်းပါတာရေးစီးပွားရေးနိုင်ငံရေးအစွန်းရောက်ဝါဒီတွေရဲ့လောဘဒေါသရံပွဲတွေအကြောင်းတွေကြောင့်ကဘာကြီးဟာအစိတ်စိတ်အမွှာမွှာဖြစ်ပြီးပျက်စီးဆုပ်ယုပ်လာတယ်လို့လူတွေတော်တော်များများကခံစားနေကြရပါတယ်။ဒါပေမဲ့အဲ့ဒီမကောင်းသတင်းတွေနဲ့ဆန့်ကျင်ဘက်တွေဖြစ်တဲ့ကောင်းသတင်းတွေကတော့သတင်းအဖြစ်ရောက်လာတာအလွန်ကိုပဲနှေးပါလှပါတယ်။ဥပမာပြောရရင်ကဘာတဝမ်းမှာဆင်းရဲတဲ့လူဒန်းစားတွေတဖြည်းဖြည်းနည်းလာရင်မှုကင်းတွေလည်းလျော့ပါသွားတယ်လို့ယောဂါတွေကိုကာကွယ်နိုင်တဲ့ဆေးဝါးအသစ်တွေပေါ်လာပါရင်ပညာတဲ့လူဦးရေတွေပိုများလာခဲ့တယ်ဆိုတာအထောက်အထားခိုင်လုံပါပဲ။နောက်နိုင်ငံတွေရဲ့စီးရင်ကောက်ယူချက်အရာလွန်ခဲ့တဲ့နှစ်တရာလောက်ကလူတွေရဲ့ပြည်မြသက်တမ်းဟာ52နှစ်လောက်ကနေယနေ့ခေတ်မှာလူတွေရဲ့ပြည်မြသက်တမ်းဟာ82နှစ်လောက်ထိရှိနေပါပြီ။ကဘာရဲ့ပညာတဲ့လူဦးရေရာခိုင်နှုန်းကလည်း
32 ရာခိုင်နှုန်းကနေ 86 ရာခိုင်နှုန်းလောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။အမှန်တကယ်တော့လူတွေထင်သလောက်ကဘာကြီးဟာဆိုးဝါးပျက်စီးနေတာမဟုတ်ပါဘူးရှင်။ဒီတမကပို့ပြီးတော့လဲပြောင်းလဲတိုးတက်လာလိမ့်မယ်လို့ကျွန်မအကျွမ်းမဲ့ယုံကြည်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်တွေကတည်းအစာပေါင်းမြုံများစွာတိုးတက်နေတဲ့ဤပညာတွေကလည်းတကယ်ကိုအမခမ်းပါပဲ။ဤပညာတွေကိုအသုံးချပြီးကမ္ဘာပေါ်မှာပညာရဲ့အသစ်အသစ်တွေ information တွေကိုလည်းအလွယ်တကူရယူနိုင်မယ်ဖြန့်ဝေနိုင်မယ်လေ့လာသင်ယူနိုင်မှာဖြစ်ပါတယ်။ဆက်သွယ်မှုတွေကလည်းစရိတ်စကားတက်တာပြီးပိုလွယ်ကူလာတာတွေ့ရပါတယ်။internet ခင်မှာ messenger facebook skype နဲ့ google search engine တွေအရာတွေအပြင်ကုန်စည်ကူးတန်းရောင်းဝယ်ဖောက်ကားရာတွေမှာလည်းကမ္ဘာရှေ့ခြမ်းကနေကမ္ဘာအနောက်ခြမ်းဘယ်နေရာကမဆိုလွယ်လင့်တကူစီးပွားရေးတွေလှုပ်လာနိုင်ပါတယ်။ငွေကြေးဖလှယ်မှုစနစ်တွေကလည်းတိုးတက်ပြောင်းလဲနေပါတယ်။ဟိုတော့ကတကယ်ကိုငွေကြေးတက်နိုင်တဲ့လူတန်းစားတွေသာဝယ်ယူနိုင်တဲ့ကင်မရာတွေ stereo entertainment system တွေဖုန်းတွေစတဲ့တခုချင်းသောပစ္စည်းတွေဟာအခုခေတ်လူတော်တော်များများရဲ့လက်ထဲရောက်နေတဲ့ mobile phone သေးသေးလေးတွေထဲမှာဖြစ်နေပါပြီ။ကောင်းမွန်တဲ့တိုးတက်မှုတွေပါပဲ။တကယ်တိုးတက်ပြောင်းလဲခြင်းနဲ့လူစိတ်စွမ်းအားတွေရဲ့တီထွင်ကြံစနိုင်တဲ့အတတ်ပညာရှင်အသိပညာရှင်တွေရဲ့ powerful technology တွေပေါင်းစပ်လိုက်တော့ artificial intelligence robot လို့ခေါ်တဲ့ဉာဏ်ရည်ရွယ်နည်းပညာသုံးဆက်ရုပ်တွေ၊ computer အသုံးပြုဆက်မှုလုပ်ငန်းတွေ၊ nano technology လို့ခေါ်တဲ့အသေးစိတ်အစင့်မြင့်နည်းပညာတွေဖြစ်လာပြီးစိုက်ပျိုးရေး၊မွေးမြူရေးနဲ့ကုန်စည်ထုတ်လုပ်မှုတွေပိုကောင်းလာပါလိမ့်မယ်။တစ်ဖက်ကလည်းအစင့်မြင့်ဇီဝဗေဒဆေးပညာတွေ၊နေအောင်ကြီးမှရတဲ့စွမ်းအား electric cars, drones, digital currency စတဲ့မရေတွက်နိုင်လောက်တဲ့တိုးတက်မှုတွေဟာကျန်းမာရေးစီးပွားရေးလူမှုဆက်ဆံရေးတွေကိုပါတဆင့်ပြီးတဆင့်ဆက်နွယ်ပြီးပြောင်းလဲလာစေပါရဲ့။လူနေမှုအဆင့်တန်းတွေကိုတိုးတက်မြင့်မားလာစေမှာအမှန်ပါပဲရှင်။နောင်လာမယ့်အနာဂတ်မှာလူတိုင်းနှိပါဟာအခြေခံလိုအပ်တဲ့အစားအသောက်တွေပေါများနေမယ်ရေမီပါဝါပြည့်စုံတန်ရှင်းတဲ့အိမ်ယာတွေရှိမယ်ပညာရေးစနစ်တွေပိုကောင်းမွန်လာမယ်ဤပညာတက်ကနိုလော်ဂျီတွေကိုပိုပြီးတော့အသုံးပြုလာနိုင်ကြမယ်ကျန်းမာပြီးအသက်တွေပိုရှိလာကြမယ်လွတ်လပ်စွာရွေးချယ်ခွင့်ပြောဆိုခွင့်တွေရှိတဲ့လူနေမှုအဖွဲ့အစည်းတွေထဲမှာလုံခြုံစွာနေနိုင်လာကြလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်အဲ့ဒီတော့ကျမတို့တွေလည်းကိုစွမ်းရှိသမျှညံစွမ်းရှိသမျှဖက်တလန်းမှကူညီပြီးတော့တောက်ပတဲ့အနာဂတ်စီးသို့ပျော်ရွှင်စွာရှောက်လှမ်းကြပါစို့လို့နှိုးဆော်ရင်းမိကုန်းချုပ်ပါရရှင်ကျေးဇူးတင်ပါတယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်တဲ့မတ်မြတ်ဖြူဖြူရဲ့ယုံကြည်ရုံနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းကကြာသပတေးနေ့မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်ပြည်ထောင်စုကိုတည်ထောင်သူတွေဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုကောက်ွယ်ဖို့အတွက်အစိုးရသည်ရဲ့ဥပဒေမူပေါင်းတွေကိုအခြေခံဥပဒေထဲမှာထည့်သွင်းခဲ့ပါတယ်။အခြေခံဥပဒေဖြစ်ဆွတ်ချက်10ခုမှာ3ခုကတတိပုဂ္ဂလအခွင့်အရေးကိုကောက်ွယ်ဖို့နဲ့9ခုကတော့တရားဥပဒေခိုင်မာစေဖို့ဖြစ်ပါတယ်။အဲ့ဒီ10ခုကို Bill of Rights အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်လို့ခေါင်းစဉ်တည်ထားပါတယ်။ဖြစ်ဆွတ်ချက်6ကရာဇဝတ်ပြမှုနဲ့ဆွဆွဲခံရသူတွေရဲ့အခွင့်အရေးနဲ့ဆိုင်ပါတယ်။ရာဇဝတ်မှုကိုတရားစီရင်တာမှာမျှတမှုရှိစေရေးအတွက်အစိုးရကလိုက်နာလုဆောင်ရမယ့်အရေးကြီးတဲ့ဥပဒေကြောင်းလှုပ်ထုံးလို့နည်းတွေကိုပြဋ္ဌာန်းထားတာပါ။ပထမအပိုင်းမှာဆွဆွဲခံရသူတိုင်းဟာအများပြည်သူရှေ့မှာမြန်ဆန်တဲ့တရားစီရင်မှုရပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်။တနည်းအားဖြင့်ရာဇဝတ်မှုနဲ့ဆွဆွဲခံရသူကိုအကန့်အသတ်မရှိဖမ်းထားလို့မရတယ်လို့လျှို့ဝှက်တရားစီရင်လို့လည်းမရပါဘူးဒုတိယပိုင်းမှာဆွဆွဲခံရသူဟာသူ့လိုနိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့ဂျူရီလူကြီးအဖွဲ့နဲ့ကြားနာစစ်ဆေးခွင့်ရရမှာဖြစ်ပြီးအဲ့ဒီအဖွဲ့ဟာလည်းဗက်မလိုက်ရဘူးလို့ပြဋ္ဌာန်းထားပါတယ်ဆိုလိုတာကဆွဆွဲခံရသူနေထိုင်တဲ့လူမှုဝန်ဝိုင်းကအမျိုးမျိုးသောလူပုဂ္ဂိုလ်တွေဆွဆွဲခံရသူကိုဆန့်ကျင်ပြီးဗက်လိုက်ဆုံးဖြတ်မဲ့သူမဟုတ်သူတွေနဲ့ဂျူရီလူကြီးအဖွဲ့ကိုဖွဲ့ရမှာပါတတိယပိုင်းမှာ
ဆွဆွဲချက်ရဲ့တဘာဝနဲ့ဘာကြောင့်ဆွဆွဲတယ်ဆိုတာတွေကိုဆွဆွဲခံရသူကိုအစိုးရကတရားဝင်အသိပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဆွဲချက်တွေဟာတိကျရမှာဖြစ်ပြီးဆွဲချက်တင်ထားတဲ့ရာဇဝတ်မှုရဲ့အသေးစိတ်အချက်အလက်တွေအားလုံးကိုဖော်ပြရပါမယ်။စတုဒ္ဓဘက်မှာဆွဆွဲခံရသူအနေနဲ့သူ့ကိုဆွဆွဲပြီးတက်တည်ထွက်ဆိုသူတွေကိုရင်ဆိုင်ခွင့်ပြန်လည်မေခွန်းထုတ်ခွင့်ဒါမှမဟုတ်ငင်းဆိုကန့်ကွက်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်။တရားသူကြီးဂျူရီအဖွဲ့အများပြည်သူအနေနဲ့လူလူရှိစစ်ဆေးတဲ့တရားရုံးတွေမှာထွက်ဆိုချက်တွေဘယ်လောက်တိကျမှန်ကန်တယ်ဆိုတာစမ်းသပ်နိုင်စေဖို့ဖြစ်ပါတယ်။နောက်ဆုံးစတ္တမစာပိုက်မှာတော့ဆွဆွဲခံရသူအနေနဲ့ကိုစားပြုထုချေမဲ့ရှင်နေရပိုင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်။အနှစ်သာရအားဖြင့်ဆွဆွဲခံရသူဟာအပြစ်ကျူးလွန်တယ်လို့မတွေ့မချင်းအပြစ်မရှိဘူးလို့သတ်မှတ်ဖို့တရားစစ်ဆေးမှုကိုပြန်လည်မေးခွန်းထုတ်ရင်ဆိုင်ခွင့်မရှိဘဲအပြစ်ရှိတယ်လို့မဆုံးဖြတ်ဖို့ဒီဖြည့်ဆွက်ချက်အမှတ်6ကအာမခံထားပါတယ်အခြေခံဥပဒေကိုအဓိကပြင်ဆင်ရေးဆွဲသူအလက်ဇန်ဒါဟမ်မစ်တန်ရဲ့ပြောစကားအတိုင်းဆိုရင်ဖြင့်ဂျူရီအဖွဲ့နဲ့တရားစစ်ဆေးမှုကိုသဘောဝအတိုင်းရရမယ်အခွင့်အရေးတစ်ခုလို့မယူဆနိုင်ပါဘူးဒါပေမဲ့လူမှုအတိုင်းဝန်းရဲ့တရားဝင်သဘောတူညီချက်ကနေဖြစ်လာတဲ့အခွင့်အရေးတစ်ခုအဖြစ်သတ်မှတ်ရပါမယ်။ဒီသဘောတူညီချက်ကလူအဖွဲ့အစည်းရဲ့လုပ်ရပ်ပေါ်စီကံသတ်မှတ်ထားတာပါ။ဒါပေမဲ့သဘောဝအတိုင်းတင်ကြိုတည်ရှိနေတဲ့ဘယ်လိုအခွင့်အရေးနဲ့မဆိုဒန်းတူညီများတဲ့လူတို့ရဲ့လွတ်လပ်မှုကိုအကာအကွယ်ပေးဖို့အတွက်မရှိမဖြစ်လိုအပ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာအခု VOA ကထုတ်လွှင့်နေတဲ့မနေ့စာတနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းတူမီတာ16 19နဲ့24တို့ကနေပြန်လဲပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံတာကပြောပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြရေးစနစ်ပြောင်းလဲမဲ့အစီအစဉ်ကိုသဘောထားအပြော့အပြောင်းနှစ်ဖက်စလုံးလူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။သမ္မတရဲ့အစီအစဉ်တန်းမှာတိုင်းပြည်ကိုဝင်လာခွင့်အတွက်အကြီးဆုံးရှိတဲ့လူတွေကဦးစားပေးမှာဖြစ်ပြီးကံစမ်းမဲ့ဖောက်ပြီးဗီဇာထုတ်ပေးတဲ့အစီအစဉ်ကိုရပ်ဆိုင်တော့မယ်လို့ဆိုပါတယ်။ဒါ့အပြင်မက္ကဆီကိုနေဇာတစ်ချောင်းမှာတိုင်းပြည်ဆိုင်ထူပြီးနေဇာလူမျိုးတွေကိုလည်းတင်ကြတော့မှာဖြစ်တယ်လို့ပြောထားပါတယ်။ဒါကိုလူဝင်မှုအခွင့်အရေးလှုပ်ရှားသူတွေကအပြင်းထန်ဆင်ခြင်နေကြပါတယ်။မြန်မာနိုင်ငံမှာအစိုးရရှိဝကျဥပဒေနဲ့ဆွဲဆိုခံထားတဲ့ Writers တင်တောင်းနှစ်ဦးကိုအမကန်ပေးတင်မပေးတင်ဒီကနေ့ရန်ကုန်ရုံးတရားရုံးတရုံးကဆုံးဖြတ်ဖို့ရှိတယ်လို့ Writers တင်ဌာနကဖော်ပြထားပါတယ်။ရိုညာဒုက္ခသည်အရေးတင်လိုက်နေတဲ့ဝါလုံးနဲ့ကျော်စုဦးတို့ဟာပြည်မှုတင်ချစီရင်ခံရမယ်ဆိုရင်အမြင့်ဆုံးထောင်ဒဏ်14နှစ်အထိကြားခံရနိုင်ပွဲရှိနေပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခွင့်အရေးအထူးစွန့်စားရေးမှုရန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံခရီးစဉ်တွေတွေ့ရှိကြတဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ပြုလုပ်မှဖြစ်တယ်လို့ကလပ်သမဂ္ဂကကြေညာပါတယ်။မြန်မာနိုင်ငံကိုပြည်ပြင်းနှင်းငင်းဆန်ခံရတဲ့ရန်ဟီလီဟာ January 18-24မှာဘင်္ဂလားဒေ့ရှ်ကိုသွားခဲ့ပြီးအဲဒီနောက်ထိုင်းနိုင်ငံကိုလည်းသွားပြီးအခွင့်အရေးလှုပ်ရှားသူတွေဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။
ဒါတော့ထိတန်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသာကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးတက်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOA ရဲ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေတန်လှင့်ပေးမှာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာကဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မဝေးပါခင်ဗျာ
This program has come to you from the Voice of America, Washington.